ောတရှင်များရှင်ကမ္ဘာပေါ်ကဆင်းရဲတဲ့နိုင်ငံတွေရဲ့ကျန်းမာရေးဆောင်ရှားမှုပေးတဲ့အဆောက်အုံတွေမှာလျှက်စင်ပြီးမလုံလောက်တာကြောင့်လူပေါင်းတန်းတထောင်နီးပါးမကြာခဏဆိုသလိုအသက်ပြင်းနဲ့ကြုံရတယ်လို့နောက်ဆုံးထုတ်တဲ့ကုလသမဂ္ဂအစိုးရခန်းစာတစ်ကပြောပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ကမ္ဘာဗန်နဲ့နိုင်ငံတကာပြန်ပြည်မဲစွန့်အင်အေဂျင်စီတို့ပူးရဲထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြတာပါ။လီဆာရှလိုက်ရဲ့သတင်းဆောင်မကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်
။ကျန်းမာရေးဆောင်ရှားမှုပေးနေတဲ့အဆောက်အုံတွေမှာလျှက်စင်မီရာချင်းမရာချင်းကလူအသက်ကယ်တင်ရေးမှာကွာခြားသွားစေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဟီတာအဒဲရိုဟာနီဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့လေတုအရေးအသွေးစွမ်းအင်နဲ့ကျန်းမာရေးဌာနစီရဲ့ယာယီအကြီးအကဲဖြစ်ပါတယ်။ဆေးရုံဆေးကန်းလိုကျန်းမာရေးဆောင်လျှောက်တဲ့နေရာမျိုးမှာပုံမှန်လျှက်စစ်ဖြန့်ဖြူးပေးတဲ့စနစ်ရှိဖို့ကသိအရေးကြီးတယ်လို့ဆိုပါတယ်။
Imagine going to a healthcare facility with no lights, with no opportunity to have a baby warmer functioning, to have medical devices.
ကိုယ်တော်ဆောင်ရှောက်ရင်ဆောင်လို့မတက်စင်မီမရှိဘူးဆိုပါတော့မွေးကင်းစကလေးတွေကိုအနှွေးထည့်ပေးမဲ့ဆက်တွေဘလို့လင်းနိုင်မလဲ။ရှေးကုတာရဲ့ကိရိယာတွေအသုံးပြဖို့ကမျက်စင်မီတောက်လျှောက်ရနိုင်လို့လိုပါတယ်။ဒါကအခြေခံလိုအပ်ချက်လည်းဖြစ်ပါတယ်။ဒါဟာအထူးသဖြင့်အလေအလတ်နဲ့ဝင်ဝင်နဲ့တိုင်းပြည်တွေကအားကိုးရမယ့်ပြည်သူတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးရမှာမရှိမဖြစ်ထည့်သွင်းစဉ်းစားရမယ့်အချက်လည်းဖြစ်ပါတယ်
။တောင်အာရှနဲ့အာဖရိကဆာဟာရာတောင်ပိုင်းနိုင်ငံတွေကကျန်းမာရေးဆောင်ရှောက်မှုပေးတဲ့အဆောက်အုံ10ခုမှာတစ်ခုကျော်ကလျှက်စစ်မီမရဘူးလို့အစိုးရခန်းစာမှာဖော်ပြပါတယ်။ဆာဟာရာတောင်ပိုင်းဒေသကကျန်းမာရေးအဆောက်အုံအလုံးရဲ့ထက်ဝက်လောက်ဟာလျှက်စစ်မီပုံမှန်မရဘူးလို့ဆိုပါတယ်။မီးထွန်းဖို့ရေခဲတစ်တာအေးနေဖို့ဒီလိုနေ့စဉ်သုံးပစ္စည်းတွေအတွက်လျှက်စစ်မီလိုအပ်တယ်လို့နှလုံးခုန်နှုန်းနဲ့သွေးပေါင်ချိန်တိုင်းနဲ့ကိရိယာတွေအတွက်လဲလျှက်စစ်မီလိုအပ်ကြောင်းနဲ့လူအသက်ကယ်တင်မှုဆိုရင်လျှက်စစ်တာအားသုံးစနစ်မဖြစ်မနေလိုအပ်ကြောင်းအစိုးရခန်းစာကထောက်ပြပါတယ်လျှက်စစ်တာအားပြီးစနစ်တက်ဆင်ပြီးတဲ့အခါမှာလဲလက်တွေ့အသုံးချနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့အဒဲရိုဟာနီကပြောပါတယ
် Climate change resilience and how reliable decentralized renewable electricity and healthcare facilities could really ensure the resilience of climate change.
နေနဲ့ရေလိုသဘောဝကရရပြန်ပြင်းမြဲဆွန့်တုံးဖြစ်စစ်ဓာတ်စနစ်ကိုသာကျန်းမာရေးအဆောက်အဦတွေမှာချိတ်ဆက်ထားနိုင်ရဆိုရင်တော့အသက်ကယ်တဲ့ကုသဆောင်ရှောက်မှုကိုပေးနိုင်မှာဖြစ်တယ်လို့အရေးပေါ်အခြေအနေတွေအတွက်လည်းအဆင့်အင့်ဖြစ်နေမှာပေါ့ Hurricane မုန်တိုင်းလိုရေလွှမ်းမိုးတာလိုသဘောဝဘေးကျောက်တဲ့အခါမျိုးမှာတော့တဘောဝဆွမ်းရင်တုံဖြက်စစ်ကိုလုံရင်လိုသလိုအရေးပေါ်ကယ်ဆယ်ဖို့အတွက်အသုံးပြုနိုင်မှာလည်းဖြစ်ပါတယ်
။ရာသီဥတုပေါ့မြင့်မှုတန်းကြောင့်ကျန်းမာရေးဆောင်ရှောက်မှုစနစ်နဲ့သက်ဆိုင်ရာအဆောက်အုံတွေပါထိခိုက်ယိုယွင်းမှုပိုတိုးလာနေတယ်လို့ကုလသမဂ္ဂအစိုးရခန်းစာသစ်မှာဖော်ပြပါတယ်။ရေရှည်အတွက်ပြန်ပြင်းမြဲဆွမ်းရင်ကိုအသုံးပြုနိုင်တဲ့နီလန်းအဖြေတွေလည်းရှိနေတာပါ။အဲ့ဒီထဲမှာအကုန်ကျတက်တာစီတဲ့နေရောင်ခြည်ဆွမ်းရင်သုံးလျှက်စစ်တပ်ဟာတန့်ရှင်းပြီးအလင်းမြန်ဖြန့်ဖြူးပေးနိုင်ပါတယ်။ကျမရေးဆိုင်ရာအဆောက်အုံတွေမှာပြန်ပြင်းမြဲစွမ်းအင်နဲ့လျှက်စစ်ကိုသာသုံးနိုင်မယ်ဆိုရင်ရာသီဥတုဖောက်ပြန်မှုကိုရှော့ချနိုင်မှာဖြစ်တယ်လို့စံချိန်မှီတဲ့ကျမရေးပြုစုစောင့်ရှောက်မှုမျိုးကိုလည်းပေးနိုင်မှာဖြစ်တယ်လို့အစိုးရခန်းစာပြုစုသူတွေကဆိုပါတယ်ခင်ဗျာ